โอเคดอกเตอร์เสียแตกเนี่ยฉันเราโอมิครอนยุคเวทติกาเปลี่ยนแปลงเปลี่ยนล้นน่ะกูตุ่ยปีมานอกแท้อกูနိုင်ငံတကာမှာတွေ့တဲ့ထူးခြားမှုတွေအရာပေါ့เนาะမြန်မာနိုင်ငံမှာလည်းဒီပြီးခဲ့တဲ့ဘက်ကပဲโอมิครอน4ခုมาစတွေ့လာပြီးมาမြန်မာပြည်အတွက်ကြိုသိပြင်ဆင်ထားတင်တာကိုပြောတဲ့နေရာမှာအဓိကဘာကိုစပြောခြင်းလဲဆရာကြီး
အခုကျွန်တော် Omicron တွေ့တယ်ပေါ့နော်ဒါပေမဲ့လည်း CDC မှာပြောတာတကယ်တမ်း Omicron က42-43ရာခိုင်နှုန်းတော့ပဲရှိသေးတာတဲ့ဆိုတော့တကယ်တမ်းတော့ဒီ Delta အကြံနေနဲ့ပါတယ်ပေါ့လीဆိုတော့ဆို Delta နဲ့ Omicron နဲ့ mix ဖြစ်နေတာပေါ့နော်ဆိုတော့ဒါလည်းကျွန်တော်တို့စီမောင်းနိုင်ငံတကာမှာဆေးရတာတော်တော်ခက်ပါတယ်ဟိုပို့ပြီးတော့advanced level ပေါ့နော်တခွဲကန်အစင်စင်မှာသွားပြီးတော့မှ typing တွေလုပ်ပြီးတဲ့ခါကျတော့မှဘာလဲဆိုတော့ခွဲလို့ရတဲ့အပိုင်းပေါ့ကျွန်တော်တို့စီမာတော့မှ Department of Health လို့ခေါ်တဲ့ New York State ကကျွန်မကြီးဦးစီးဌာနအကြီးဆုံးပေါ့နော်အဲ့ဒီမှာမှကျွန်တော်တို့လုပ်လို့ရတာပါကျွန်တော်တို့အပြင် laboratory တွေမှာကျွန်တော်လုပ်တဲ့ဟာဒီ virus မျိုးကွဲကိုကျွန်တော်စမ်းလို့မရပါဘူးဆိုတော့၄ယောက်တူရဲဆိုတာကသူတို့စမ်းလိုက်တဲ့၄ယောက်လीဒါပေမဲ့အဲ့၄ယောက်ကနေဘယ်နှယောက်ပွာသွားပြီဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်အခုကျွန်တော်တို့အမတခုကိုကျွန်တော်ပြောရလို့ရှိရင်ဒီအခုလက်ရှိတကယ်ကျွန်တော်တို့မှာ case တော်တော်လေးများလာပါတယ်နှစ်ပတ်ရှိပါပြီကျွန်တော်တို့ဥပမာပြောရလို့ရှိရင်ကျွန်တော်တို့ဆေးရုံမှာဆိုရင်တကယ်ကျွန်တော်တို့2020အရန်ကိုစိုးစိုးပါဖြစ်တဲ့အချိန်ကိုရောက်ဖို့တော်တော်လေးကိုကတ်နေပြီပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ Omicron ကဒီပြန့်နှံ့နှုန်းညံပေမဲ့မပြင်းထန်ဘူးလို့ပြောနေတဲ့အနေအထားကအခုဘယ်လိုတွေ့ထားလဲဆရာကြီ
းခြုံငုံပြီးတော့ပြောရလို့ရှိရင် Omicron က mild disease ပါvaccine ထိုးထားတဲ့လူတွေမှာဟုတ်ပါတယ်ဒါပေမဲ့ the same severity ပဲ vaccine မထိုးထားတဲ့လူတွေအတွက် vaccine မထိုးထားဘူးလို့ကျွန်တော်ပြောခြင်းနဲ့အပိုင်းမှာ number 1ကကျွန်တော်တို့ဒီနိုင်ငံမှာတော့ vaccine ဆိုတဲ့ဟာကိုဒီ Pfizer နဲ့ Moderna နဲ့အဓိကကိုပြောတယ်ပြီးလို့ရှိရင်အခုကတော့ fully vaccinated ဆိုတဲ့စကားလုံးမှာ၃လုံးထိုးတဲ့စကားကိုပြောတယ်ဆိုတော့နှလုံးနဲ့က enough မဟုတ်ဘူးဆိုတော့ vaccine အပြည့်ထိုးတဲ့ဆိုတော့၃လုံးကိုပြောကြတဲ့အပိုင်းကိုရောက်လာပြီအခုဟာဆိုတော့နောက်တစ်ခုက၃လုံးထိုးထားပြီမင်းနဲ့တချို့လူတွေကကီမိုရထားတဲ့လူတွေကင်ဆာဖြစ်လို့လုံနေတဲ့လူတွေဥမာ HIV သမားတွေတချို့လူတွေကြတော့လေဥမာကြောက်ခတ်မကောင်းလို့ဒါလည်းစလုံနေရတဲ့လူတွေအသေးမကောင်းနဲ့ရေဖြင်းဆွဲနေတဲ့လူတွေဆိုတော့အမျိုးမျိုးရှိကြတာပေါ့နော်ဒီလိုလူတွေဆိုလို့ရှိရင်တော့ vaccine ထိုးပြီမင်းနဲ့ vaccine ကောင်းကောင်း respond မလုပ်တဲ့အတွက်ကြောင့်သူတို့ကလည်း vaccine မထိုးတဲ့လူတွေအတူတူလောက်ပဲသွားရှိကြတယ်အဲ့မဲ့ဒီနိုင်ငံမှာတော့အဲ့ဒီလူတွေအတွက်ကျွန်တော်တို့မှာဆေးလေးရတော့နည်းနည်းပါးပါးရှိသေးတယ်လေလုံလို့ရတဲ့အပိုင်းလေးရှိတာပေါ့ကျွန်တော်တို့မှာ monoclonal antibody ရဲ့နောက်တစ်ခုကဒီ antiviral ဆိုတဲ့ဟာလေးတခုရှိတယ်ပေါ့နော်ဆိုတော့ဒါလေးကျွန်တော်ပေးလို့ရတဲ့အပိုင်းရှိနေတော့နည်းနည်းတော်သေးတာပေါ့အဲ့မဲ့တခြားနိုင်ငံတွေအတွက်ကတော့ဒါလေးကမရှိသေးဘူးဆိုတော့ပို့ပြီးတော့ချောက်စရာကောင်းတယ်ပေါ့လေနောက်တစ်ခုကဒီတရုတ် vaccine ဒီကျွန်တော်ဒီ messenger ရောနည်းနည်းတော့နိုင်ရှင်လို့တော့မရသေးတဲ့အနေအထားတခုတော့ရှိတာပေါ့နော်ဆိုတော့ဒီ vaccine 3 လုံးထိုးလို့လည်း fully vaccinated လို့ကျွန်တော်အနေနဲ့ကသတ်မှတ်လို့အခုချိန်မှာသိတော့မရသေးဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီတရုတ်ကာကွယ်ဆေးတစ်ဖြစ်တော့ဒီ Sinopharm နဲ့ Sinovac ပေါ့နော်မြန်မာနိုင်ငံမှာအများစုသုံးနေတာနဲ့ပတ်သက်ပြီးတော့ရောဆရာနောက်ဆုံးတွေ့ထားတာလည်းရှိလား
ကျွန်တော်တို့တော်တော်များများတော့တွေ့တယ်ကိုရတွေ့တယ်ဆိုတာလေ antibody မထွက်လာဘူးပေါ့နော် spike protein ကိုမထွက်လာတဲ့ဟာတွေရောရှိတယ်ပေါ့အထူးပြင်ကျွန်တော်တို့စီမှာတော့ Colombia တို့ဒီ Latin America country တွေမှာထိုးလာပြီးတော့ရောက်တဲ့လူတွေပေါ့လေဆိုတော့ covid ရှိရတော့နည်းနည်းလေးတော်သေးတယ်လို့ပြောရမှာပေါ့နော်အနေအထားတစ်ခုရှိတယ်ကွာကျွန်တော်ဒီ India Ethiopia တစားလို့ရှိရင်ပေါ့လေ
ဟုတ်ကဲ့အဲ့တော့အဓိကအဲ့ဒီအခြေအနေပေါ်မှာဘယ်လိုလုပ်ဖို့မျိုးပြီးအကြံပေးခြင်းလဲ
ကျွန်တော်အကောင်းဆုံးချင်ချင်ပြီးတာတော့ကိုယ့်ကိုယ်ကာကွယ်ပါပေါ်ပေါ်စားပါနဲ့ Omicron က mild disease ဆိုပြောနေတဲ့ဟာကိုခေါင်းထဲမှာတနက်လောက်ဖယ်ထားပါပြည်မနိုင်ငံမှာ vaccine ဟိုလူကြီး30ထိုးပြီလို့ပြောပေမဲ့တကယ်30ရောထိုးတာဟုတ်ကောဟုတ်ရလားနောက်တစ်ခုက effectively vaccinated ဖြစ်တဲ့ဟာဟုတ်ကောဟုတ်ရလားဆိုတော့ကျွန်တော်တို့ကမသိသေးဘူးလေဆိုတော့ထိုးလိုက်တာတော့ထိုးလိုက်တာပဲလေ antibody မထွက်လို့ရှိရင်ဒီလူရောက်30ဆိုတာလေတကယ်တမ်းပြောလို့ရှိရင်ဘယ်လောက်ကြီးဒီ effective မဖြစ်လောက်နေအနေထားရှိနိုင်သေးတယ်ပေါ့နော်ဒါကြောင့်မလို့ကိုယ့်ဟာကိုယ်ထိုးပြီးရင်လည်းကာကွယ်ပါမပေါ်စားပါနဲ့ Omicron က mild disease လို့ပြောတာဒီ messenger RNA ကို fully vaccinated လုပ်ထားတဲ့လူတွေဒါမှမဟုတ်လို့ရှင် AstraZeneca ထိုးထားတဲ့ COVID shield ကိုထိုးထားတဲ့ဒီ European country တွေနဲ့ England တို့ဘောက်မှာရှိတဲ့ country မှာရှိတဲ့သူတို့က၃လုံးထိုးထားပြီးတဲ့လူတွေအတွက်ကမှန်ပါတယ် Sinopharm တို့ဒီ kill virus ထိုးထားတဲ့လူတွေအတွက်ကျွန်တော်တို့မှာ data မရှိပါဘူးအကောင်းဆုံးနည်းလမ်းတစ်ခုပဲပြောရလို့ရှင်တော့ဖျားလို့ရှင်ကိုယ့်အကူခွဲနေပါလက်ဆေးပါ mask တပ်ပြီးအပြင်ကိုသွားပါဖြစ်နိုင်လို့ရှင်လူစုလူဝေးတွေနဲ့မနေပါနဲ့ကျွန်တော်အတန်တန်ပြောသလိုပဲပေါ့နော်ခမင်းမျိုးဟိုဆိုင်ထဲမှာခမင်းစားရတဲ့အပြင်မှာစားတာပိုးရပိုးအနေနဲ့ကင်းပါတယ်ကိုယ်နေမကောင်းဖြစ်တယ်ဆိုလို့ရှိရင်လည်းကြောင်းနာတယ်ဆိုရင်ဒီနေ့ဒီချိန်မှာကိုဗစ်ကလည်းကျန်တာမဖြစ်နိုင်ဘူးကောင်းနေမှာထားပြီးတော့ကိုယ့်ဟာကိုယ် precaution လုပ်လို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒါကတော်တော်ကြီးကိုကာကွယ်ခြင်းဒီဒီဆေးတွေကို၄လုံးထိုးမှ၅လုံးထိုးရတယ်ပို့ပြီးတော့ effective ဖြစ်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာတာဝန်ရှိသူတွေအနေနဲ့ပေါ့နော်ဆရာတို့အခုလုပ်နေတဲ့အတွေ့အကြုံတွေအရာအကျံပြုနေတာမျိုးဆိုရင်ကို
ပြင်ဆင်ရပါမယ်ကျွန်တော်တို့ 2020တုန်းကကျွန်တော်တို့အများကြီးအသက်အသေးဆုံးရှုံးသွားတယ်ဆိုတာကျွန်တော်တို့ပြင်ဆင်မှုမရှိခဲ့လို့ဆုံးရှုံးသွားတာပါဒီရောဂါတလောက်ဆိုရင်သိလို့ပြင်ဆင်ခဲ့ရတယ်ဆိုရင်ကျွန်တော်တို့ဒီလောက်ထိဒီမဆုံးရှုံးနိုင်တော့ဆိုဒီအလုပ်သမားတွေပေါ့နော်ကျွန်တော်တို့ဆိုလို့ရင်ဆရာစေယုံနဲ့ပြောရလို့ရှင်စေယုံမှာရှိတဲ့အလုပ်သမားတွေဆရာဝန်နတ်သမားအစား all ဒီအဆုံအဆုံဆုံးလူနာတွေကိုတည်ပို့တဲ့အလုပ်သမားတွေရဲ့အဆုံပေါ့နော်ဆိုတော့စေယုံတီယုံမှာဆိုတာအကုန်လုံးနေရာတွေမှာလိုတယ်မင်းစားခန်းမှာရှိတယ်စပိုးဆောင်မှာရှိတဲ့လူတွေလိုတယ်နောက် engineering department ပေါ့နော်ဒီစက်တွေကိုထိနေတဲ့လူတွေလိုတယ် oxygen filter တွေလုပ်တဲ့လူတွေလိုတယ်အဲတော့တိုင်ချင်းရသမားတွေလိုတယ်အဆုံပေါ့နော်ဆိုတော့ဒီလူတွေနေမကောင်းဖြစ်သွားလို့ရှိရင်နေရာအနှံ့မှာကျွန်တော်တို့စပြီးတော့အလုပ်သမားကြီးနေလာလို့ရှိရင်သူတို့ရဲ့အလုပ်ကိုတခြားတစ်ယောက်ကလုပ်ပြရမှာပါဘောက်လဲဆိုတော့လူနာကလည်းများလာတယ်စေယုံမှာလည်းနေမကောင်းတဲ့လူတွေလည်းဖြစ်လာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကြာလာလို့ရှိရင်အလုပ်လုပ်တဲ့လူတွေတပြောက်ပြီးတယောက်ဆက်ပြီးတော့အိမ်မှာဟိုကျွန်တော်ခေါ်တာတော့ fatigue ပေါ့နော်အလုပ်မလုပ်နိုင်တော့ဘူးမောပန်းလာတယ်အဲ့ရနေတစ်ဆင့်အေးမဝါရဲ့ဟာတွေပြက်လာတယ်ဆိုတော့ဟိုအမျိုးစုံဆက်လက်ပြီးတော့ကျုံလာတယ်ပေါ့လေဆိုတော့ဒါတွေကကြိုတင်ပြင်ဆင်လို့ရှိရင်ရနိုင်တဲ့အပိုင်းတွေပါဘာလို့ပြင်ဆင်လဲဆိုကျွန်တော်ဆိုရင်ပြီးခဲ့နှစ်ပတ်လောက်ကနေစပြီးတော့မနေ့တိုင်းမှာကျွန်တော်တို့ meeting ရှိပါတယ် Saturday Sunday တော့မှကျွန်တော်တို့မှာ meeting ရှိပါကျွန်တော် Zoom နဲ့ပေါ့နော်စေယုံမှာအဲ့လိုမျိုးနေရာအနှံ့ department ကလူတွေပြောကြတယ် radiology ဆိုရင် radiology department လူတွေကပြောတယ်ငါတို့မှပါပြီးဖြစ်နေတယ်လေဒီသူနာပြုအပိုင်းနဲ့ဆိုလို့ရှိရင်လည်းအဲ့ဒီအပိုင်းကနေစပြီးသူတို့ဆက်လက်ပြီးတော့သူပြောစရာရှိတဲ့အပိုင်းတွေကိုသူတို့ပြောကြတယ်သူနာပြုတွေဘယ်လောက်လိုနေတယ်လေဘယ်နေရာမှာလိုနေတယ်လေပေါ့ဒီမှာ ventilator ပေါ့ဒီအသက်ရှူဆက်တွေဘယ်လောက်လိုမလဲဘယ်လိုတွေအခုခေါ်မလဲပေါ့အစုံပေါ့နော်ဒီလိုမျိုးတွေကျွန်တော်ကပြောကြရတယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ